ောင်စီဟာစပိုင်ဝဲနည်းပညာအသုံးပြုပြီးပြည်သူတွေရဲ့ပုံကိုရေးအချက်လက်တွေကိုစုံစမ်းထောက်လှမ်းနိုင်ဖို့ကြိုးစားတဲ့အနေနဲ့ဖုန်းနဲ့အင်တာနက်ဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေကိုဒီစနစ်ကိုတက်ဆင်ဖို့ညွှန်ကြားထားပါတယ်။ဒါပေမဲ့မြမဆက်သွယ်ရေး MPT ကတော့အဲ့ဒီလိုလှုပ်ဆောင်ခြင်းမရှိကြောင်းညင်းဆိုထားပါတယ်။လူခွင့်ရေးအဖွဲ့တွေကတော့ပုံကိုရေးစောင့်ကြည့်ခံရမှုအတွက်ပြစ်တင်ဝေဖန်နေကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုနန်လပိုင်ကပြောပြမှာပါရှင်။
ဆက်သွယ်ရေးဝန်ဆောင်မှုပေးနေတဲ့ကုမ္ပဏီတွေမှာနည်းပညာသုံးခြေရာခံစနစ်တွေသုံးပြီးအသုံးပြုသူတွေရဲ့တည်နေရာကိုထောက်လှမ်းဖို့ဂျားပြတ်နားထောင်ဖို့အီးမေးလ်တွေကိုဝင်ကြည့်ဖို့အတွက်စစ်ကောင်စီကကြိုးပမ်းနေကြောင်းဒီစီမံကိန်းနဲ့နီးစပ်တဲ့အရာရှိတူကိုကိုးကားပြီးရိုက်တာသတင်းကရေးသားထားပါတယ်။ဆက်သွယ်ရေး operator တွေမှာ spyware တွေတက်ဆင်ဖို့စစ်ကောင်စီကညွှန်ကြားထားတယ်လို့လည်းဆိုထားပါတယ်။မြန်မာဆက်သွယ်ရေး MPT ရဲ့အကြီးတန်းအရာရှိတူကတော့သူတို့စီညွှန်ကြားချက်မရောက်သေးကြောင်းညင်းဆိုလိုက်ပါတယ်။
ကတော့မျိုးတော့ဒီမှာမကြားနိုင်ဘူးရှင်။ဒီမှာစားတဲ့ဒီပိုင်းကခုရောမရှိပါဘူး။ update ဖြစ်တဲ့ဟာရေတော်များများတော့သိတယ်ပေါ့။ဒါပေမဲ့အဲ့ခါနဲ့ပတ်သက်တဲ့ဟာတော့ပြောတယ်မကြားဘူးရှင်။ဒီမှာတစ်ချက်အကောင်ဖောက်လောက်ကြည့်လိုက်မယ်။ဒါကရူမာလေးတစ်ချက်ဖြစ်နေတာပဲလေ။
ဒီကိစ္စနဲ့ပတ်သက်လို့ပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနကို VOA ကဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးစစ်ကောင်စီကဒီစနစ်ကိုတက်ဆင်ဖို့အတွက် MPT, MyTai, Oriduce တဲ့ operator 3ခုကိုညွှန်ကြားထားတယ်လို့ Rider သတင်းဌာနမှရေးသားထားပါတယ်ဆက်သွယ်ရေးကြားခံစနစ်တွေလိုအပ်ရင်တရားဝင်အသုံးပြုဖို့ဆွေးနွေးပြောဆိုမှုတွေနဲ့လုပ်ငန်းတွေကိုဒေါံဆန်းစုကြည်ရဲ့NLD အစိုးရလက်ထက်မှာစတင်ခဲ့တာဖြစ်ကြောင်းဆက်သွယ်ရေးဝန်ကြီးဌာနဟာအရက်ပတ်ဝန်ကြီးဌာနဖြစ်ပေမဲ့အစစ်မြစ်တာဝန်ရှိသူတွေဟာစစ်တပ်အရာရှိဟောင်းတွေဖြစ်တယ်လို့လည်းရိုက်တာကရေးသားထားပါတယ်စစ်ကောင်စီရဲ့အစီအစဉ်ဟာတက်ကြွလှုပ်ရှားသူတွေဒီမိုကရေစီရဲ့လှုပ်ရှားသူတွေကိုအဓိကပြစ်မှတ်ထားလာနိုင်ကြောင်း 45 right ရဲ့မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးကြွမ်းကျင်သူနီကီဒိုင်းမွန်ကပြောပါတယ်ဒါဟာကြီးမားတဲ့လူ့အခွင့်အရေးချိုးဖောက်မှုပဲလို့သူကဝေဖန်လိုက်ပါတယ်
ပိုင်ဝဲရီကယ်လီဖိုးနီးယားမှာသုံးဆဲလာပြီးတော့ပေါ့နော်တက်ကြလှူရှားသူတွေဒီမိုကရေစီလူ့ခွင့်လှူရှားတဲ့လူတွေကိုပို့ပြီးတော့ပြစ်မှတ်ထားပြီးတော့ပေါ့နော်ကျွန်တော်တို့ဘယ်လိုဆက်သွယ်နေလဲနော်ဟိုကနေရာကြီးမှာရှိနေတယ်ဆိုတော့ရှားသွယ်ရေးနေရာကြီးမှာသုံးဖို့အတွက်ဒါခွင့်လန်းနေနေရာကြီးသူတို့ရသွားတယ်သူပြည်နေတယ်ပေါ့နော်တခုခုကျွန်တော်တို့တိုင်ပင်ဖို့ဆွေးနွေးဖို့ဆိုလို့ရှိရင်ဒီဖုန်းတွေပေါ့ဒီမှာရှိတဲ့ operator တွေကိုယုံကြည်စိတ်ချရလို့ပြောရတော့ပဲတခြားနည်းတာကြီးပေါ့နော်ဖုန်းရတဲ့အနေအထားမျိုးကြီးဖြစ်သွားတော့
လုံးချုံရေးအရာဖုန်းတွေကြားချက်နားထောင်ဖို့လိုတယ်ဆိုတဲ့ကိစ္စဟာတချို့ဖွင့်ပြောပြီးနိုင်ငံတွေမှာလည်းအရင်ပွားစရာကိစ္စတစ်ခုဖြစ်နေပါတယ်မြန်မာနိုင်ငံလိုပြည်သူတွေကိုအပြည့်အဝကာကွယ်ပေးနိုင်ဖို့ဥပဒေမရှိတဲ့နိုင်ငံတွေအတွက်တော့ဒါဟာလူ့အခွင့်အရေးချိုးဖောက်မှုလို့အများကမြင်ကြပါတယ်သုံးဆွဲသူတွေကသူတို့လုံခြုံရေးအတွက်မိုဘိုင်းဖုန်းနဲ့အင်တာနက်တွေကိုနည်းလမ်းအမျိုးမျိုးနဲ့အသုံးပြုနေကြတာပါဒါပေမဲ့ပင်မဆက်သွယ်ရေး operator ကိုမဖြစ်မနေဖြတ်တန်းရမယ့်အချက်လက်တွေဆိုရင်လုံခြုံမှုမရှိကြောင်း IT နဲ့တရင်းအချက်လက်လုံခြုံရေးပညာရှင်တဦးကပြောပါတယ်
လုံးလုံးကြီးပိုင်းဆိုတာပြောရစစ်ချက်တယ်။ဘာအတွက်တုံးနေလဲဆိုရယ်ပုံမှန်မှုရှိတာပေါ့နော်။တစ်ခုခုပေါ့။တစ်ဖက်ကမကြည့်ဘူးတဲ့ဥစ္စာမျိုး။သူ့ဘက်ကသူတုံးနေတယ်ဆိုရယ်ပတ်စနအချက်လက်တွေလည်းဖြစ်နေ။ security ဆိုတော့အကြည့်မယ်ဆိုရင်စိတ်ဆိုင်လို့ရတယ်။ leakage လို့ရတယ်ဆိုတာမျိုးဖြစ်နိုင်တယ်။ဘယ်လိုပဲကိုကြီးကိုတာပဲဒီလိုပါအချက်လက်ဖြစ်ပြီးပါသွားနိုင်တာပဲ။ပြင်သွားနိုင်တာပဲ။အဲ့ဒါမျိုးကာကွယ်ဖို့ဆိုရယ်စစ်တမ်းကလည်းအပီတီစီနေနဲ့အောက်ချာစီကူရီစက်တင်ဒီသုံးပြီးတော့ကာကွယ်ရအောင်ဖြစ်နိုင်တယ်။ဒါပေမဲ့ဒီလိုမျိုးအော်ပရေတာဖြတ်ပြီးတော့မှသွားရတဲ့စိတ်ဓာတ်မျိုးရှိတာ။အိုးအော်ပရေတာဖြတ်မှတော့စိတ်တမလွယ်ဘူး။
အနာသိန်းစစ်ကောင်စီဟာအင်တာနက်လူမှုကွန်ရက်ကိုထိန်းချုပ်ပြီးကတ်တက်ချိုးဖောက်သူတွေကိုစိုက်ဘာလုံခြုံရေးဥပဒေနဲ့အပြစ်ပေးဖို့ကြိုးစားနေတာပါလိုအပ်တဲ့နည်းပညာအကူအညီတွေကိုလည်းတရုတ်နိုင်ငံကလည်းမှာယူတင်သွင်းထားပါတယ်ဒီဆက်တွေကိုအင်တာနက်ဆက်သွယ်ရေးကုမ္ပဏီတွေနဲ့ဖုန်းအော်ပရေတာတွေစီပေးဖို့တက်ဆင်ခိုင်းထားတယ်လို့ပြည်တွင်းကအမိမဖော်လို့တဲ့စိုက်ဘာလုံခြုံရေးပညာရှင်တချို့က VOA ကိုပြောခဲ့ပါတယ်ဆက်သွယ်ရေး operator တွေကတော့ဒီကိစ္စကိုမသိရှိကြောင်းနဲ့စစ်ကောင်စီဘက်ကညွှန်ကြားချက်တွေအခုအထိမရောက်လာသေးကြောင်းညင်းဆိုနေကြပါတယ်ရှင်။